ထိုင်းနိုင်ငံမြန်မာတန်ယုံရှိမြန်မာဆက်ပြောင်းအလုပ်သမားတွေဘာကြောင့်ဆန္ဒပြကြသလဲဆိုတာကိုတင်ပြမှာပါ။ကျွန်တော်ရဲ့ VOE သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအစီအစိုက်အလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ AAC မဟာမိတ်အဖွဲ့ပြီးခဲ့တဲ့ရက်ကပဲဖြတ်သိမ်းလိုက်ပြီးတဲ့နောက်မှာတော့မြန်မာအလုပ်သမားတွေအတွက်ကျောထုံးလောက်ခံပေးမဲ့အဖွဲ့အစည်းတွေအားနည်းသွားခဲ့တာပါဒီအတွက်သူတို့ရဲ့နှစ်နာမှုတွေကိုအကူအညီပေးမဲ့အဖွဲ့အစည်းတွေလိုအပ်တဲ့အကြောင်းဒီအဖွဲ့အစည်းတွေနဲ့အတူမြန်မာတန်ယုံဘက်ကရည်တည်ပေးဖို့အတွက်ထိုင်းနိုင်ငံဘန်ကောက်နဲ့မဟာဆိုင်မှာရှိတဲ့အလုပ်သမားထောင်ကနန်းခန့်ကမြန်မာတန်ယုံရှိမှာဒီဇင်ဘာလ19ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ပါတယ်သူတို့ရဲ့လိုလားချက်တွေကိုမြန်မာတန်မတ်ကြီးကိုစာတစောင်ပေးပို့ခဲ့ပါတယ်ဒီအတွက်အလုပ်သမားကောင်းဆောင်3ဦးကိုမြန်မာတန်မတ်ကြီးဦးမျိုးမြင့်တန်းကခေါ်ယူတွေ့ဆုံခဲ့ပြီးအလုသမားရေးရာကိစ္စတွေကိုတက်နိုင်သမျှကူညီပေးမယ်လို့ပြောဆိုခဲ့ကြောင်းအလုသမားခေါင်းဆောင်တူဦးဖြစ်တဲ့မတ်ဖြိုးကပြောပြပါတယ်
။ဟုတ်ဟုတ်ဘာလို့ဒီကူညီလဲဆိုတော့ကျတော့ရောပါမယ်ခုမြန်မာတန်ရုံအနေနဲ့ပေါ့နော်မြန်ခုအလုသမားတွေဘက်ကကူညီနဲ့အပွင့်စီမှန်းနေတော့ပေါ့နော်မမမမတောက်ခပ်ပြီးလို့ရရက်ဒီဒီလို့ရညီမတို့ကတောင်းဆိုချင်တာပါရှင်ဟုတ်။အမကြီးကတော့အခုဒီလိုတောင်းဆိုတဲ့နေရာတွေမှာပေါ်တော့ဒီပြန်ပြီးတော့စဉ်းစားပြီးတော့ပုံကြီးတွေဆိုတဲ့အကြောင်းကိုလည်းပြောလိုက်ပါတယ်ရှင်ဟုတ်ဟုတ်အလုပ်သမားတွေကိုတစ်ထောင်ကျော်လောက်ရှိပါရှင်ညီမတို့ဇွားတော်ကတော့ကိုစံနာနဲ့ကိုဒီတန်ရုံးစုကောင်းနေဒီတားတောင်ဆိုနေဆိုပြီးတော့ကိုစံနာနဲ့ကိုပဲလောက်ထားတာဒါပြီးမှမထင်မှခင်းနဲ့ပေါ့နော်အလုပ်သမားတွေကဒီလိုပဲဒုက္ခရောက်တဲ့သူတွေရောမရောက်တဲ့သူတွေရောပေါ့နော်အလုပ်သမားကြီးရာအတွက်ပေါ့နော်ပုံကြီးကိုရာသွားပြီးတောင်းဆိုကြတယ်ညီမတို့
ညီမအလုပ်သမားတောင်းကနန်းလောက်ကိုအကူအညီပေးခဲ့တဲ့ AAC မဟာမိတ်ဖွဲ့ဟာထိုင်းနိုင်ငံအတွင်းမှာအလုသမားရဲ့ဆောင်ရွက်မှုတွေလုံဆောင်လို့မရအောင်ပြားပေးခံနေရတယ်ဆိုပြီးသူတို့အဖွဲ့ကိုဖျက်သိမ်းလိုက်တာပါသူတို့ဟာအလုသမားတွေရဲ့နှိမ့်နာမှုတွေအတွက်၃နှစ်တာကာလအတွင်းဗတ်တန်း80လောက်နှိမ့်နာကြေးရအောင်လုံဆောင်ပေးခဲ့တဲ့အတွက်အလုသမားအများစုကထောက်ခံမှုရထားတဲ့အဖွဲ့အစည်းဖြစ်ပါတယ်အဲ့ဒီအဖွဲ့အစည်းဖျက်သိမ်းလိုက်ပြီးတဲ့နောက်မှာတော့မြန်မာတိုင်းရုံးအနေနဲ့အလုသမားရဲ့ဆောင်ရွက်နေတဲ့အဖွဲ့တွေအလုသမားရဲ့လုံဆောင်နိုင်အောင်ရည်တည်ပေးဖို့အတွက်အလုသမားတွေကတောင်းဆိုခဲ့တာဖြစ်တယ်လို့လည်း AAC မဟာမိတ်အဖွဲ့ကတာဝန်ရှိသူကိုရဲမင်းကပြောပါတယ်
။အဲကျွန်တော်တို့ဒီအလုမြန်မာတန်ယုံကဥဆောင်နေမြန်မာတန်ယုံလို့မကူကြီးဆောက်ရှောက်ကြီးကော်မတီကနေဖွဲ့စည်းပေးဖို့အလုမားကြီးတောင်းဆိုတာ။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ AAC ဖွဲ့ချက်ပေးလိုက်ရတာနောက်မှာကြောတောင်းတောင်းခံမြန်မာတန်ယုံကရည်တည်မပေးလို့ဆိုတော့အလုမားကြီးရဲ့ရင်းကြီးရှိသွားပြီးနောက်ဒီလိုမျိုးတွေဖြစ်တာပေါ့နော်
။လေကျင်းလူတက်မှုကိစ္စဖြစ်ပြီးတဲ့နောက်ပြည်ခံပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ယောက်ရဲ့အမှုကိစ္စကိုအကူအညီပေးဖို့အတွက်မြန်မာတန်ယုံအနေနဲ့အလုသမားရဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီးမြန်မာတန်ယုံကူညီဆောက်ရှောက်ရေးကော်မတီကိုဖွဲ့စည်းခဲ့တာပါ။တာမတ်ကြီးဦးဝင်းမောင်တာဝန်ကနေအနားယူခံဒီအချိန်မှာဒီကော်မတီကိုဖက်သွင်းခဲ့ပါတယ်။ဒီအတွက်အခုတာမတ်အစ်အနေနဲ့လည်းမြန်မာနိုင်ငံသားရှေ့ပြောင်းလုသမားတွေကိုအကူအညီပေးနိုင်ဖို့အတွက်မြန်မာလုသမားတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။လုသမားတွေဆန္ဒထုတ်ဖော်တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။